မြန်မာနိုင်ငံရခိုင်မြောက်ပိုင်းကရိုဟင်ဂျာဒုက္ခသည်တွေထွက်ပြေးကြတဲ့အခြေအနေမှာဒီလိုဖြစ်အောင်အစီအစဉ်တကျစီမံဆောင်ရွက်မှုတွေလုပ်ခဲ့တယ်လို့ကုလသမဂ္ဂအစိုးရခန်းစာကစွပ်စွဲလိုက်ပေမဲ့ဒီရခိုင်မြောက်ပိုင်းကိစ္စဟာလူမျိုးရေးဘာသာရေးအခြေခံပြီးပေါ်လာတဲ့ပြဿနာမဟုတ်ဘူးလို့မြန်မာအစိုးရတာဝန်ရှိသူတွေကညင်းဆိုလိုက်ပါတယ်။တစ်ဖက်မှာလည်းရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေမှာဟာအမောင်ချခံနေရတယ်လို့စွပ်စွဲမှုတွေလည်းရှိနေပြန်ပါတယ်။ဒီအကြောင်းကိုတော့ကုသညုံကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ။
ရခိုင်ပြည်နယ်မြောက်ပိုင်းကဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာတွေပြန်မလာရဲအောင်လို့မြန်မာလူမျိုးရေးတပ်ဖွဲ့တွေဘက်ကအစီအစဉ်တကျစီမံလုပ်ဆောင်နေတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကထုတ်ပြန်တဲ့အစီအစဉ်စာမှာဆွဆွဲထားပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့ကတည်းကစပြီးတော့စစ်ဆင်ရေးတွေရက်တိုက်ပွဲတွေမရှိတော့ဘူးဆိုပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောဆိုခဲ့ပေမဲ့ဒုက္ခသည်တွေနေဆက်ဖြတ်ကျော်ထွက်ပြေးလာမှုတွေကရှိနေစေဖြစ်တယ်လို့ပဲအကြမ်းဖက်မှုတွေလူခွင့်ချိုးဖောက်မှုတွေလည်းရှိနေစေဖြစ်တယ်လို့အစီအစဉ်စာမှာဖော်ပြပါတယ်။ရိုဟင်ဂျာတွေကိုလူမျိုးတုံးရှင်းလင်းမှုတွေလုပ်နေတယ်ဆိုပြီးတော့လူခွင့်ရေးအဖွဲ့တွေကလည်းဆွဆွဲထားပါတယ်။မြန်မာနိုင်ငံဆိုင်ရာမြန်မာအသံကြီးဦးသူရင်တန့်စင်ကတော့ဒီပြည်ပခဟာလူမျိုးရေးဘာသာရေးအရာအခြေခံတဲ့ပြဿနာမဟုတ်ပါဘူးလို့ပြောပါတယ်
။တကယ်ပြဿနာရဲ့ဇင်းမြစ်တွေဟာရာဇဝတ်မှုနဲ့အကြမ်းဖက်တိုက်ခိုက်မှုဒီနှစ်ပိုင်းပဲတွေ့ရှိရမှာဖြစ်ပါတယ်။လူမျိုးရေးနဲ့ဘာသာရေးကိုအခြေခံပြီးပေါ်ပေါက်ခဲ့တဲ့ပြဿနာရက်တွေမဟုတ်ပါဘူး။ဒါကြောင့်ဒီတက်ကဒီလိုလူအဖွဲ့အစည်းကိုမတရားဆောင်ရွက်လို့ဒီလိုတိုက်ခိုက်မှုတွေပြုလို့ရပါတယ်ဆိုတဲ့ပြောကြားချက်ဟာခိုင်လုံတဲ့ပြောကြားချက်မဟုတ်ပါဘူ
းမြန်မာတပ်မတော်ကာကွယ်ဦးစီးချုပ်နဲ့အမေရိကန်တာမကြီးတို့မနေ့လုံးကတွေ့ဆုံတဲ့အခါမှာတော့ဒီရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂါလီလိုရည်ညွှန်းသုံးပြီးတော့သူတို့ဟာသူတို့အတွက်လုံခြုံဘေးကင်းမယ်လို့ယူဆတဲ့သူတို့ရဲ့မူလနေရပ်ရင်းကိုပြန်သွားတာဖြစ်တယ်ဆိုပြီးကာကွယ်ဦးစီးချုပ်ကတုံ့ပြန်ပြောခဲ့ပါတယ်ဒီပြဿနာတွေဟာဗြိတိသျှကိုလိုနီရဲ့အမွေအစိုးတွေဖြစ်တယ်လို့လည်းသူကပြောပါတယ်လန်ဒန်အခြေစိုက် Burma Human Rights Network အကြီးအကဲဦးကျော်ဝင်းကတော့ရခိုင်ပြည်နယ်တွင်းကမွတ်စလင်ဒုက္ခသည်တွေဟာကြောက်ရွံ့ထိတ်လန့်မှုတွေကြောင့်ထွက်ပြေးကြရတာပါလို့ဆိုပါတယ်
။ Just listen what these people have revealing. They cannot lie people because they have been suffering, they been targeted.
ဒီလူတွေရဲ့ထုတ်ဖော်ပြောဆိုတာတွေကိုကြည့်ပါ၊လိမ်လို့မရပါဘူး။ဒီဒုက္ခသည်တွေကသူတို့ရဲ့ခံစားနေနာမှုတွေ၊ပြစ်မှတ်ထားခံရတာတွေ၊ရဲဆဲဆဲညှင်းဆဲတပြက်ခံရတာတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာကြရတာပါ
ဒုက္ခသည်တွေကိုစီစစ်လက်ခံရေးဟာဦးစားပေးလုပ်ငန်းဖြစ်မယ်လို့လည်းတာမတ်ကြီးဦးသူရင်တန့်စင်ကပြောပါတယ
်ဒါကြောင့်လည်းပဲကျွန်တော်တို့ဒီဘက်ကဖြည့်ရှင်းတဲ့အခါမှာပထမအဆင့်ဒုက္ခသည်များကိုပြန်လည်လက်ခံခြင်းဆိုတဲ့အဆင့်ကိုစသွားဖို့အတွက်ဆောင်ရွက်နေတာဖြစ်ပါတယ
်အခုဒီပြဿနာမှာနိုင်ငံတကာသတင်းမီဒီယာတွေရဲ့ပုံကြီးချက်ပြောဆိုတာကြောင့်မလို့ပြဿနာပိုကြီးလာတယ်လို့ယူဆပြောဆိုမှုတွေကမြန်မာနိုင်ငံထဲမှာကြီးကြီးပြန့်ပြန့်ကိုပဲရှိနေတာပါBurma Human Rights Network ကဦးကျော်ဝင်းကတော့နိုင်ငံတကာသတင်းမီဒီယာတွေကိုစန့်ကျင်လာအောင်လို့တမင်သက်သက်ပုံဖော်နေကြတာလို့ဆိုပါတယ်
။ They portray them they been create the fear of them international media
နိုင်ငံတကာသတင်းမီဒီယာတွေကဖော်ပြချက်တွေကိုကြောက်ရွံ့လာအောင်ပုံဖော်နေတာပါ။သတင်းမီဒီယာတွေကမြေပြင်ကတကယ်အခြေအနေကိုဖော်ပြတဲ့အခါကျတော့သတင်းမီဒီယာတွေကိုစန့်ကျင်ပြောဆိုလာပါတယ်။သတင်းမီဒီယာကပြောတဲ့တကယ်အဖြစ်အမှန်တွေကိုဖုံးကွယ်ထားကျင်ကြတာပါ။ဒါအပြင်သတင်းမှားတွေကိုလည်းဖန်တီးပါတယ်။ဟိန္ဒူတွေကိုအသုံးပြတော့မွတ်စလင်လိုဝေခိုင်နေနေကိုမိရှုပ်ပြီးပြည်တွင်းမီဒီယာတွေကိုအသုံးချပြီးဖော်ပြတယ်။မွတ်စလင်တွေကသူတို့အိမ်တွေကိုမိရှုပ်ဖြက်စီတယ်လို့လုပ်တယ်။အဲဒီလိုမိရှုပ်တဲ့လူတွေကိုပဲဟိန္ဒူဒုက္ခသည်စခန်းဓာတ်ပုံတွေမှာတွေ့ရပါလေ
။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာရေးကိစ္စနဲ့ပတ်သက်လို့မနေ့ဖြန်တောက်ကြနေမှာတော့ကုလသမဂ္ဂလူညွေးကောင်စီမှအလို့သဘောတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်။မြန်မာနိုင်ငံဘက်ကမျိုးသားလူညွေးအကြံပေးဦးတောင်ထွန်းလဲတက်ရောက်မယ်လို့သိရပါတယ်။ဒါအပြင်ဒီရခိုင်အကြံပေးကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်တဲ့ဒီကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအနန်လည်းတယောက်ဖွဲ့ရှိတယ်လို့သိရပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုစ်ဂူထရက်ကတော့ဒုက္ခသည်တွေထွက်ပြေးမှုကိုအဓိကဖြစ်စေတဲ့စစ်ဆင်ရေးတွေကိုချက်ချင်းရပ်ပစ်ဖို့နောက်အဲ့ဒီဒေသတွေကိုနိုင်ငံတကာလူသားချင်းစာနာကူညီမှုတွေခွင့်ပြုပေးဖို့ဆိုပြီးတော့မြန်မာအစိုးရကိုတိုက်တွန်းတောင်းဆိုနေပါတယ်ခင်ဗျာ။